ဒေသတွင်းတိုက်ပွဲတွေကြောင့်မကွေးတိုင်းစောမြို့နယ်ဘတ်ကိုဒီခိုးလုံလာတဲ့စစ်ဘေးဒုက္ခသည်အနည်းဆုံးအယောက်2000လောက်ရှိနေပြီးတော့အဲ့ဒီထဲကစစ်ဖြူမြို့နယ်ကဒေသခံအယောက်900လောက်ပါဝင်နေတဲ့အကြောင်းကူညီပေးနေသူတွေကပြောပါတယ်စစ်ဖြူမြို့နယ်ကဒေသခံတွေဟာပြီးခဲ့တဲ့ဇူလိုင်လပထမသတင်းပတ်တုန်းကပြေးရှောင်လာကြပြီးတော့စစ်ကောင်စီစစ်ကြောင်းတွေဒေသတွင်းမှာရှိနေရကြောင်းလက်ရှိချိန်ထ ပထမအပတ်ကတိုက်ပွဲကြောင်းဒေသခံ900လောက်ဟာစောမြုံနယ်ဘက်ကိုခိုးလုံလာကြရပါတယ်။လက်ရှိမှာတိုက်ပွဲမရှိပေမဲ့စစ်ကောင်စီရဲ့စစ်ကြောင်းစင်တွာလာလှုပ်ရှားမှုတွေကြောင်းနေရမပြတ်နိုင်ပဲတင်းရှောင်နေရတယ်လို့စစ်ရှောင်လာတဲ့ဖလန်းမရွာကန်တူကပြောပါတယ်။
ခင်ဗျားတို့လည်းကျွန်တော်တို့ဖလန်းမ NG နောက်ပြီလို့ကျွန်တော်တို့ခင်ဗျားဆက်ခင်ပေါ့အဲ့ဒီကပြီးကြတယ်လားဗျာ။ဒီကပြန်ပြန်နေပြီဦးဇာမ။ဒီမှာသူကတောင်းကတောက်ချောက်ပြန်ထုတ်နေတာ။တောက်ချောက်ကိုပြန်မထုတ်နေတာလေ။ဘူးကြီးကမပြန်နေသေးတာအဲ့ဒါတချို့နေရာဒီမှာတော်တယ်ဒီမှာပုံနေရသေးတာ
။ဒီအခြေအနေကြောင့်ကြေးရွာဒေသခံတွေဇောမြို့နယ်ဘက်ကိုခိုးလုံလာတဲ့သူတွေရှိသလိုတချို့ကတောတောင်တွေထဲမှာဖြစ်သလိုနေထိုင်စားတောက်ပြီးပုန်းခိုနေကြရတာပါ။လက်ရှိစောမြုံနယ်မှာခိုးလုံနေကြတဲ့စစ်ပြေးဒုက္ခသည်တွေကြားရာသီတုပ်ကွေးယောဂါနဲ့ဝမ်းယောဂါတွေဖြစ်နေကြသလိုကလေးသူငယ်အများစုကလည်းဖျားနာနေကြတယ်လို့နောက်ထပ်စစ်ဆောင်တို့ကခုလိုပြောပါဗျာ။ကလေးတွေ
ကလည်းဝမ်းဆောင်ဝမ်းလေးဖြစ်ကြတယ်၊သင်္ကတ်ကြတယ်၊ဖျားနာတာတွေအများကြီးရှိပါတယ်။တမားကြီးရဲ့ဆက်ရှင်တော့တောက်ဝက်လေးနဲ့ဆက်ရှင်ကအများကြီးရှိပါတယ်ရှင်။အခုဒီမရပါဘူးရှင်။နည်းနည်းပါပါတောက်ဝက်လေးကြီးတော့အဆင်ပြေပါတယ်။ရှင်းဝါးကကြတော့အဆင်ပြေရှိနေပါတယ်။
တိုက်ပွဲကြောင့်မကွေးတိုင်းစောမြုံနယ်ဘက်ကိုခိုးလုံလာကြတဲ့စစ်ပြေးဒုက္ခသည်အ ਨੇ စုံ2000လောက်ရှိနေပြီလို့စစ်ဆောင်ကူညီပေးသူတဦးက VOE ကိုပြောပါတယ်။တိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ကံပတ်လက်မြို့နယ်မကွေးတိုင်းစိတ်ဖြူမြို့နယ်နဲ့စစ်လင်းမြို့နယ်ဘက်ကဒေသခံတွေနေရပ်ဆုံးခွာပြီးစောမြုံနယ်ဘက်ကိုခိုးလုံလာကြတယ်လို့ဆိုပါတယ်။
နောက်ပိုင်းတော့ဒေါ်ရရှိတက္ကသိုလ်ကုဒရင်အလို့ရတဲ့ကောစာရေးတော်ရဲ့လို့အစင်တို့ဒုက္ခကြီးတော့တို့ကျိုးတို့လာမှာ
ပြုမျိုးလည်းပါဝင်ဆိုလို့ရှိရင်လူကြီးခမ်းမကြီးကတော့2000လောက်တောင်းနေတော့ရှိတယ်။အဲ့ကဒီစီးရဲ့စီးနေစင်းတော့ပြတ်တောင်းနေတဲ့စီးရှိတယ်။အဓိကလိုအပ်ချက်တော့ဆရာမပြောရရင်တော့အောက်ဝင်နေနေတဲ့ကျွန်တော်ဖြွားအဓိကလိုလား
။စစ်ပြေးဆောင်အများစုကအဝတ်တထည်ကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ပြေးလွှားလာကြတာကြောင့်အချင်းချင်းမျှဝေစားတောက်နေကြရတယ်လို့စောမျိုးနယ်မှာခိုးလုံနေတဲ့ကံပတ်လက်စစ်ဆောင်တို့ကပြောပါရယ်။စစ်ပြေးဒုက္ခသည်တွေအတွက်အကူအညီတွေနှဲပါလာတဲ့အပြင်စောမြို့နယ်မှာခိုးလုံလာတဲ့စစ်ပြေးဒုက္ခသည်လူဦးရေတိုးလာနေပြီးရေရှည်အတွက်စားနပ်ရိက္ခာပြတ်လတ်မဲ့အခြေအနေနဲ့ကြုံရမှာကိုစိုးရိမ်နေကြပါတယ်ရှင်။